Palestine and Lebanon နယ်စပ်တခြားမှာ Israel တပ်တွေနဲ့ Lebanon အခြေစိုက် Hezbollah စစ်သွေးကြောအဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေလက်နက်ချေကြားလာတဲ့အတွက် Gaza စစ်ပွဲကနေဒေသရင်းပြည်ပကအဖြစ်ပိုးပြီးကျယ်ပြန့်လာမှာကိုစိုးရိမ်နေကြခြင်းပါပဲ။ကျယ်ပြန့်ရင်းတွေမှာလည်းနှစ်ဖက်ထပ်ပြီးတော့တိုက်ခိုက်ခဲ့ကြတာပါ။အီရန်နဲ့ကြောတောင်နောက်ခံပေးထားတဲ့ Hezbollah တွေကသူတို့ဟာ Israel ခြေစိုက်စစ်စခန်းတွေကိုဖောက်ခွဲ drone တွေအပါအဝင် rocket အလုံး200ကျော်နဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ်။ဒါဟာ Israel လက်ချက်နဲ့သူတို့တပ်မှုတစ်ခုတပ်ခံရတာကိုတုံ့ပြန်လာလို့လည်းပြောပါတယ်။ဒီတိုက်ခိုက်မှုကြောင့် Israel မြောက်ပိုင်းဒေသတလွားလေကြောင်းအချက်ပေးတံတွေဆူညံခဲ့တာဖြစ်ပြီး Israel ကလေကြောင်းကနေပြန်တိုက်ခိုက်ခဲ့တယ်လို့ Lebanon တဲကနေတိုက်ခိုက်လာတဲ့ပစ်ခတ်မှုအတော်များများကိုလည်းကြားဖြတ်ပြီးဖျက်ဆီးနိုင်တယ်လို့ Israel စစ်တပ်ကပြောပါတယ်။ဂါဇာမှာဟာမတ်ရဲ့ဖန်ထားတဲ့ဒဇာဂန်တွေပြန်လို့ရေးပါဝင်ဂါဇာအဖြစ်ရဲ့ရေးအတွက်တင်ပြတဲ့နောက်ဆုံးအဆိုပြုချက်အတွက်ဟာမတ်ဘက်ကတုံ့ပြန်မှုကိုအစ္စရေးအရာရှိတွေစဉ်းစားနေကြမှာပဲအခုလိုပြစ်ခတ်မှုဖြစ်တာပါကာတာညီနိုင်မှုတွေနဲ့ဟာမတ်ဘက်ကပေးပို့တဲ့အချက်တွေကိုအစ္စရေးဘက်ကလည်းလေ့လာသုံးသပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယဟူးဂျုံးကလည်းဗိုလ်တော်ကြီးကပြောပါတယ်